ရိုဟင်ဂျာတွေပေါ်ဖိနှိပ်ညှဉ်းပန်းမှုတွေအတွက်တရားမျှတမှုရရှိရေးတေချာစေဖို့မြန်မာအာဏာပိုင်တွေနဲ့နိုင်ငံရေးအရခွဲခြားမှုမရှိဘဲလက်တွဲလှုပ်ဆောင်မှဖြစ်ကြောင်းICCနိုင်ငံတကာရာဇဝတ်ခုံရုံးရှင်းနေကြ။ကာရင်အေအေခန်ကမနေ့ကပုံမှန်လင်းလင်းပြောကြားခဲ့ပါတယ်။ ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ချီးရှုခဲ့တဲ့သူ့ရဲ့တပတ်ကြာခီးစဉ်နဲ့ပတ်သက်လို့တနင်္ဂနွေနေ့ကသူ့တဲခိုတဲ့ဟိုတယ်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါ။သူ့ရဲ့အလုပ်ဟာတာဝန်ခံမှုရှိလာစေဖို့အတွက်တေချာအောင်လှုပ်ဆောင်တာဖြစ်တယ်လို့သူ့အနေနဲ့သက်ဆိုင်ရာနိုင်ငံနဲ့ပြောဆိုမှဖြစ်ပြီးသူ့ရဲ့လုပ်ပိုင်ခွင့်မ ခံတဲ့မြန်မာစစ်ကောင်စီဘက်ကတော့သူ့ကိုမြန်မာနိုင်ငံကိုလာဖို့ဖိတ်ခေါ်ခြင်းမရှိသေးပေမဲ့နိုင်ငံတကာတာဝန်ဝတ္တရားတွေနဲ့အတူတရားမျှတမှုရှိစေဖို့သူ့ရဲ့လုပ်ပိုင်ခွင့်ကိုဖြည့်ဆည်းဖို့အတွက်ဘယ်နိုင်ငံဘယ်အဖွဲ့အစည်းနဲ့မဆိုဆွေးနွေးလိုကြောင်းကရင်ခန်ကပြောကြားခဲ့ပါတယ်ဒီတော့တွင်ရိုဟင်ဂျာတွေပေါ်မြန်မာဘက်ကလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့ဆွဲဆိုထားတဲ့အမှုကိုတရားရုံးအနေနဲ့လက်ခံသင့်မသင့်နယ်သာလန်နိုင်ငံ The Hague အခြေဆိုင် ICJ နိုင်ငံတကာတရားမျှတမှုဆိုင်ရာတရားရုံးမှာဖေဖော်ဝါရီလ21ရက်နေ့ကနေ28ရက်နေ့ထိကြားနာပွဲပြုလုပ်နေရမှာဒီကနေ့ဂမ်ဘီယာနိုင်ငံဘက်ကအပြစ်သက်ရှောက်လဲဖို့ရှိနေပါတယ်ရှင်